ခုရက်ပိုင်းအတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်မြို့နယ်ကနမဲကြီးအင်းဝါအချုပ်ဆိုင်မှာအင်းအကူအလုလုကင်နေတဲ့မိန်းကလေးနှစ်ယောက်နှစ်ပေါင်းများစွာအကြီးကျယ်နှိပ်စက်ခံခဲ့ရတယ်ဆိုတဲ့သတင်းပါမြန်မာနိုင်ငံမှာအင်းရှင်တွေကအင်းအကူတွေကိုနှိပ်စက်တယ်ဆိုတာသိပြီးထူးခြားတဲ့သတင်းမဟုတ်ပေမဲ့နောက်ဆက်တွဲအနေနဲ့အဲ့ဒီမှုကင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်စီကိုရောက်သွားတာကော်မရှင်ကနေအင်းရှင်နဲ့အင်းအကူမိဘတွေကိုခေါ်ယူတွေ့ဆုံညှိနှိုင်းပေးပြီးရောကြီးသိန်း90နဲ့ကြည်ရေးစေခဲ့တာဒီကြောင့်မီဒီယာအနှံ့ပြမှာဖော်ပြခဲ့ပြီးနောက်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်တာသတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေနဲ့သတင်းတောက်တွေအပြန်အလှန်အခြေတင်တွေဖြစ်ကြတာကော်မရှင်ကိုပြည်သူလူထုဝေဖန်မှုမြင့်တက်လာပြီးအခုနောက်ဆုံးကော်မရှင်အဖွဲ့ဝင်တချို့ကိုအရေးယူဖို့လွှတ်တော်တွင်အရေးကြီးအဆိုတင်တာစသဖြင့်ဆင်ငယ်ပြဿနာတွေပေါ်ခဲ့လို့လည်းဖြစ်ပါတယ်အခုဖြစ်ပေါ်ခဲ့တဲ့ပြဿနာဟာအင်ရှင်ကအင်ကူကိုနှိပ်စက်တယ်ဆိုတော့တိတိမမွားပြဿနာမျိုးလောက်ပဲလားတိုင်းပြည်နဲ့ချီပြီးသင်္ကန်းစာယူဖို့ရောမလိုအပ်ဘူးလားဆိုတာဆွေးနွေးတင်ပြသွားပါမယ
်လက်တလောဖြစ်စဉ်ဇလန်းအချင်းချုပ်ကတော့ရန်ကုန်မြို့နယ်ကအင်းဝအထုပ်ဆိုင်မှာအင်အကူဖြစ်သွားရောက်လုက္ကင်နေတဲ့အသက်16နှစ်နဲ့18နှစ်အရွယ်မိန်းကလေးနှစ်ယောက်ကာလကြာရှည်နှိပ်စက်ခံရတဲ့ဆိုတဲ့ကိစ္စမြန်မာနောင်ရဲ့သတင်းတောက်တယောက်ကသတင်းအစအနရသွားတာကနေအစပြုတာပါသတင်းတောက်ကဆက်ပြီးစုံစမ်းတော့အဲ့ဒီမိန်းကလေးနှစ်ယောက်ဟာရန်ကုန်တိုင်းကော်မူးမြို့နယ်ကျေးရွာတရွာကမိန်းကလေးတွေဖြစ်တဲ့လူငယ်တွေ၅နှစ်ကစပြီးအင်းဝအချုပ်ဆိုင်မှာတလကြက်တပေါင်းခွဲနဲ့အေးအကူဖြစ်ဝင်ရောက်လုက္ကိုင်းနေတယ်။အင်းရှင်တွေရဲ့ရရဆက်ဆက်နှိပ်စက်တာခံရတယ်။မိဘတွေနဲ့လည်းတွေ့ခွင့်မရဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့ဒီလိုအချက်လက်တွေသိရပြီးတဲ့နောက်မှာသတင်းတောက်ဟာပထမအဆင့်ရဲစခန်းမှာတွားရောက်အမှုဖွင့်တိုင်တန်းခဲ့ပါတယ်။ရဲတပ်ဖွဲ့အနေနဲ့အဲ့ဒီမိန်းကလေးနှစ်ယောက်ကိုခေါ်တွေ့မေးမြန်းခဲ့ပေမဲ့နောက်ထပ်ဘာမှဆက်ပြီးလုက္ကင်တာမရှိပါဘူးဒီလိုနဲ့သတင်းတော့ဟာအဲ့ဒီကိစ္စမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုစာရေးသားတိုင်တန်းပါတယ်ဒီတိုင်တန်းမှုကြောင့်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဟာရဲစခန်းကိုအကြောင်းကြားပြီးဖြစ်စဉ်ကိုစုံစမ်းတင်ပြစေပါတယ်ရဲစခန်းကနေလူခွင့်ရေးကော်မရှင်စီတင်ပြတဲ့အစီရင်ခံစာမှာတော့ဒါဟာရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်မှုဖြစ်တဲ့ကျွံပြမှုဖြစ်တယ်ဒါကြောင့်ဥပဒေကြောင့်အရာအေးအေးယူတင်တယ်လို့တင်ပြခဲ့ပါတယ်အစီရင်ခံစာရပြီးတဲ့နောက်မှာလူခွင့်ရေးကော်မရှင်ဟာကော်မရှင်ပြဋ္ဌာန်းချက်ပါလုပ်ပိုင်ခွင့်အရာမိန်းကလေးနှစ်ယောက်ကိုနှိပ်စက်ခဲ့တဲ့အင်ရှင်ကိုရောအဲ့ဒီမိန်းကလေးနှစ်ယောက်ရဲ့မိဘတွေကိုပါခေါ်ယူတွေ့ဆုံစေပြီးနှစ်ဖက်ပြည်လည်မှုရအောင်ညှိနှိုင်းစေခဲ့တယ်လို့ဆိုပါတယ်ဒီနေရာမှာထူးခြားတာကလူခွင့်ရေးကော်မရှင်ဟာရဲတပ်ဖွဲ့ကတင်ပြတဲ့ရာဇဝတ်မှုမြောက်တဲ့မှုကင်းတစ်ခုကိုတရားဥပဒေအရအရေးယူရေးနီလန်းဆိုတာထက်ရော်ကျင်းယူပြီးကြေအေးရေးနီလန်းကျင့်သုံးအောင်ဆွဲဆောင်ခဲ့တာပါပဲ။ဒါနဲ့ပတ်သက်ပြီးကော်မရှင်အစီရင်ခံစာမှာလည်းထင်ထင်ရှားရှားမြင်တွေ့ရပါတယ်။ဒီလိုနဲ့လင်းငါးနှစ်လောက်ပြင်းပြင်းထန်ထန်နှိပ်စက်ခံထားရပြီးလူစင်မမီလောက်အောင်ဖြစ်ခဲ့ရတဲ့မိန်းကလေးနှစ်ယောက်ရဲ့ဒုက္ခကိုကြက်ငွေ390နဲ့လဲလှယ်လိုက်ရတဲ့အခြေအနေရောက်သွားစေပါတော့တယ
်။လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြဿနာကိုအတိုင်းသားမြင်ရပါတယ်ရဲတပ်ဖွဲ့ဟာကနဦးမြန်မာနောင်သတင်းတော့တွားရောက်တိုင်တန်းခဲ့စဉ်ကမိန်းကလေးနှစ်ယောက်ကိုခေါ်ယူမေးမြန်းခဲ့ပေမဲ့တည်တည်ချာချာစစ်ဆေးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်လက်ဆဲချောင်းစလုံးနဲ့လက်မောင်းမှာကျိုးနေလို့လူစင်မမီဖြစ်ရတဲ့အနေအထားကိုလှစ်လျူရှုပြီးပုဂင်ဆေးဆရာဝန်နဲ့ဆေးစစ်ခိုင်းတာမျိုးတော့မလုပ်ခဲ့ဘူးလို့ဝန်ခံထားပါတယ်ဒါနဲ့ပတ်သက်ပြီးအင်ရှင်တွေဘက်ကနေလက်ငွေလက်ခံလို့ကူလူလှစ်လူရှိရတာလို့ဆွဆွဲမှုတွေလည်းထွက်ပေါ်လာပါတယ်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြဿနာကတော့တမျိုးပါဘလောက်ထိလူခွင့်ရေးချိုးဖောက်ခံထားရသလဲဘလောက်ထိနှိပ်စက်ခံထားရသလဲကာယကံရှင်မင်းကလေးငယ်နှစ်ယောက်ကိုတော့ခေါ်ယူတွေ့ဆုံထားတဲ့မှတ်တမ်းမတွေ့ရပါဘူးဒါကြောင့်ရာဇဝတ်ပြမှုမြောက်တဲ့နှိပ်စက်ညှဉ်းပန်းမှုကျုံပြမှုကိုရော်ကြီးတစုံတရာနဲ့ကြည်ရည်စီတဲ့နီလန်းကျင့်သုံးမှုရေလာမြောင်းပေးလှုပ်ပေးလိုက်မိတာမျိုးဖြစ်နိုင်ပါတယ်
လက်တလောပြဿနာရဲ့အပေါ်ရန်လောက်ကြည့်လိုက်ရင်ပဲမြန်မာနိုင်ငံရဲ့တပ်ဖွဲ့မှပြုပြင်စရာတွေရှိတာတွေ့နိုင်ပါတယ်။စီးရဲသားတွေ၊ဗဟုသုတနည်းသူတွေ၊အောက်ခြေတည်သူတွေရဲ့တိုင်တန်းချက်တွေနဲ့ပတ်သက်ရင်လျှစ်လျူရှုတတ်တာပြဿနာဖြစ်လာရင်လက်ငွေပေးနိုင်သူဘက်အကာအကွယ်ပေးဖြည့်ရှင်းပေးတတ်တာအာဂရိလိုက်စားတာစတဲ့ပြဿနာမျိုးပါမြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့ကတော့ကော်မရှင်မှာပါဝင်တဲ့သူတွေဟာလူခွင့်ရေးဆိုတာဘလို့မျိုးလဲနားလေတဲ့သူတွေမဟုတ်ကြဘူးလို့ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်။တကယ်လဲအရင်စစ်အစိုးရခေတ်ကလူအခွင့်အရေးချိုးပေါက်တဲ့ဌာနတွေမှာလုက္ကင်ခဲ့သူတွေ ကော်မရှင်အဖွဲ့ဝင်အဖြစ်ပါဝင်နေတာကိုကြည့်ရင်ပြည်သူတွေရဲ့ဝေဖန်မှုမမှားဘူးဆိုတာတွေ့နိုင်ပါတယ်။တကယ့်နောက်ွယ်ကအရင်ခံပြဿနာကတော့စင်ရဲမွဲတည်မှုအလောက်ကန်ရှားပါမှုအသိဉာဏ်ဗဟုသုတနှိမ့်ချမှုတရားဥပဒေစိုးမိုးရေးအားနည်းမှုဆိုတဲ့အချက်တွေတွေ့ကြရမှာပါ။အသက်17နှစ်12နှစ်အရွယ်ကလေးတွေကိုမိဘအုပ်ထိန်မှုနဲ့ဝေးရာဒဇင်းတွေအိမ်မှာမဖြစ်စလောက်ငွေလေးနဲ့နှစ်နဲ့ချီသွားပြီးအလုပ်လုပ်ခိုင်းကြတာဟာအဲ့ဒီမဆန်းကေခိုင်နဲ့မတ်ဒဇင်းတို့ရဲ့မိဘတွေကြီးမဟုတ်ပါဘူးမြန်မာနိုင်ငံအနှံ့အပြားစီးရဲတဲ့ကျွေးရွာတွေကမိဘတွေဟာသူတို့ကလေးတွေကိုအခုလိုပဲတနေတကြီးပို့ပြီးအိမ်ပေါ်အဖြစ်အလုပ်လုပ်စေခိုင်းလို့ရှိနေတာပါကျေးရရင်အခုလိုကလေးငယ်တွေကိုအဝေးတနေရာပို့ပြီးအိမ်ပေါ်အဖြစ်လုပ်ကင်စေတာဟာထမင်းစားကြုံခံအစ်စ်မျိုးတာတာလောက်ပါပဲလူအမျိုးမျိုးစိတ်အထွေထွေရှိတဲ့အိမ်ရှင်တွေရဲ့ညှဉ်းပန်းနှိပ်စက်နှီးမျိုးစုံခံရတာရှိသလိုအိမ်ရှင်တွေရဲ့အတင်းအဓမ္မသားမယားပြုကျင်တာခံရလို့အမှုဖွင့်အရေးယူခဲ့တဲ့ဖြစ်စဉ်တွေကလည်းမနှဲမနှောပါပဲအဓိကကတော့မြမစီးပွားရေးအလွန်အလွန်နေကြမှုအလုပ်အကိုင်းရှားပါမှုပြဿနာတွေကြောင့်ပါနောက်ပြဿနာတစ်ခုကတော့တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုကြီးရဲ့ပညာရေးနဲ့ဗဟုသုတရည်ကြိမ်နှိမ့်ချမှုပါ
။ဒါအပြင်နောက်ထပ်ရည်ကြီးပြဿနာတစ်ခုကတရားဥပဒေစိုးမိုးမှုအားနည်းနေတာပါ။အခုလိုအရွယ်မရောက်သေးတဲ့အိမ်ဖော်ကလေးငယ်တွေနှိပ်စက်ခံရမှုဖြစ်စဉ်မြန်မာနိုင်ငံအနှံ့အပြားမှာနေစဉ်နဲ့အမျှရှိနေမှာသိကြပါရယ်။ဒါပေမဲ့ပြည်မှုကျူးလွန်သူလက်ထောက်စာလောက်ပဲတရားဥပဒေရှေ့မောက်ရောက်လာတာပါ။ဒီပြဿနာတွေရောနေသွားဖို့ဆိုရင်တော့တိုင်းပြည်စီဝါရေးကောင်းအောင်လုပ်တာပြည်သူတွေအသိဉာဏ်ဗုဒ္ဓတာမြင့်မအောင်ဘက်ပေါင်းစုံကနေမြင့်တင်ပေးတာတရားဥပဒေစိုးမိုးမှုအားကောင်းလာအောင်ဆောင်ရွက်တာလူ့ခွင့်ရေးပညာပေးမှုကိုရဲတပ်ဖွဲ့လိုလက်နက်ကိုင်ဖွဲ့စည်းမျိုးတွေမကပြည်သူတရားလုံးမှာသိရှိလာအောင်ကြေကြေပြန့်ပြန့်ပညာပေးတာမျိုးလုပ်ဖို့ကလွယ်ပြီးအခြားဖြတ်လန်းနည်းမရှိပါကြောင်းတင်ပြလိုက်ရပါတယ်